ပြည်ထောင်နိုင်ငံမှာကျင်းပတဲ့ကမ္ဘာအမျိုးသမီးဘောလုံးဘောလုံးပွဲမှာအနိုင်ရပြီးစတုထအကြိမ်မြောက်ကမ္ဘာဖလားစုခုလာတဲ့အမေရိကန်အမျိုးသမီးဘောလုံးတင်းကိုဘောလုံးကနေကနယူးယောက်မြို့တော်မှာလှိုက်လှိုက်လဲလဲကြိုးစို့ဂုဏ်ပြုခဲ့ကြပါတယ်။ဒီဂုဏ်ပြုပွဲအခမ်းအနားအတွင်းနယူးယောက်အုပ်ချုပ်ရေးမှူးကနယူးယောက်ပြည်နယ်အတွက်အမျိုးသမီးနဲ့အမျိုးသားလှုပ်အားကတန်းတူပေးရမယ့်ဥပဒေတရားကိုဘုဒ္ဓဟူးနေ့မှာပဲပြဋ္ဌာန်းလိုက်ကြောင်းပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြမှာပါရှင
်။အမေရိကန်အမျိုးသမီးဘောလုံးအတွင်းမှာဇူလိုင်လ9ရက်နေ့ပြင်းပြနိုင်ငံလီယွန်မှာကျင်းပတဲ့နောက်ဆုံးဘောလုံးပွဲမှာအောင်ပွဲရအမေရိကန်အမျိုးသမီးဘောလုံးတင်းကိုနယူးယောက်မြို့မြို့တော်ခမ်းမရှိမှာဂုဏ်ပြုအခမ်းအနားကျင်းပပေးခဲ့တာဖြစ်ပြီးဒီပွဲကိုနယူးယောက်မြို့တော်ဝန်ဘယ်လ်ဒီဘလာရှီယိုနဲ့မြောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုတို့ပါတက်ရောက်အားပေးခဲ့ပါတယ်။ဒီပွဲမှာအသင်းကောင်းဆောင်တစ်ဦးဖြစ်တဲ့နာမည်ကြီးဘောလုံးသမားမီဂန်ရပီနိုကမင်းကွန်းပြောကြားခဲ့ပြီးသူတို့အဖွဲ့ရဲ့ဆောင်ဖို့ဖြစ်တဲ့အမုန်းတရားကိုလျှော့ပြီးမြစ်တာကိုပိုးပြီးထားကြဖို့ပြောကြားခဲ့ပါတယ်
။ This is my charge to everyone. We have to be better. We have to love more, hate less. We got to listen more.
ဘာဟာအားလုံးကိုဆောင်ရွက်ရမယ်။ကျမရဲ့တာဝန်ဖြစ်ပါတယ်။ကျမတို့ပိုးပြီးကောင်းလာဖို့အမုန်းတရားလျှော့ပြီးမေတ္တာပို့ထားရမှာဖြစ်တယ်လို့အပြောနည်းနည်းလျှော့ပြီးသူများပြောတာကိုပုံနာထောင်ဖို့လုပ်ရမှာပါ။ဒါဟာလူတိုင်းမှာတာဝန်ရှိတယ်ဆိုတာကိုပွဲလာသူတွေမလာသူတွေသဘောတူသူတွေမတူသူတွေဘယ်သူဖြစ်ဖြစ်သိထားဖို့လိုပါတယ်။ဒီကမ္ဘာကြီးကိုပိုးပြီးနေကျင်စရာကောင်းတဲ့ကမ္ဘာဖြစ်လာအောင်လုပ်ဖို့ကကျမတို့ရဲ့တာဝန်ပါ။
မီဂန်ရပီနိုဟာအမျိုးသမီးဘောလုံးသမားတွေအမျိုးသားတွေလောက်လာစားမရတာနဲ့ပတ်သက်ပြီးကျန်းမာခွင့်ရတန်းတူမှုနဲ့တရားမျှတမှုရှိလာစေရတဲ့ဦးဆောင်လှုပ်ရှားနေသူတဦးလည်းဖြစ်ပါတယ်။ဂုံပြူပွဲကိုလာရောက်အားပေးကြတဲ့ပရိသတ်တွေဟာအမျိုးသမီးဘောလုံးသမားတွေကိုကြိုဆိုကြောင်းကြွေးကြော်ကြတဲ့ပြင်လာစားတန်းတူရရှိရေးဆိုတဲ့အချက်ကိုပါကြွေးကြော်ခဲ့ကြတာပါ။အခုလိုကြွေးကြော်တန်းတွေနဲ့ညံနေတဲ့မြို့တော်ခမ်းမရှိမှာပဲအခမ်းအနားကိုတက်ရောက်လာတဲ့မြို့တော်ဝန်အန်ဒရူးကူမိုကနယူးယောက်ပြည်နယ်အတွက်အမျိုးသမီးနဲ့အမျိုးသားလူအားကလာစားတန်းတူပေးရမယ်ဥပဒေချက်ကိုဘုဒ္ဓဖူးနေမှာပဲပြဋ္ဌာန်းလိုက်ပြီလို့အခုလိုပြောပါတယ
်မျိုးသားသင်းလေးတဲ့လက်တွေမှာဘလုံးအတွက်ချုပ်အတွက်ဝင်ဝေးပူရှာပေးနိုင်တယ်လို့အောင်ပွဲတွေပါရနေတဲ့အမျိုးသမီးတင်းဟာဘာကြောင့်လာစားပူနေနေရတာပါလဲဒါကြောင့်ကုမ္ပဏီတိုင်းဟာတူညီတဲ့အလုပ်အတွက်ကြားမှမခွဲကြပဲလာစားပေးရမယ်ဆိုတဲ့ဥပဒေကိုဒီကနေ့မနက်မှာပဲနယူးယောက်ပြည်နယ်အတွက်ကြားထမ်းလိုက်ပါပြီတကယ်လို့အမျိုးသမီးတွေကိုသူတို့ရတဲ့နဲ့လာရမပေးဘူးဆိုရင်ဒီနယူးယောက်ပြည်နယ်ထဲမှာအလုပ်လုပ်ခွင့်မရှိဘူးလို့အမေရိကန်ဘောလုံးအဖွဲ့ချုပ်ကိုကျွန်တော်ပြောပါရသေ
းမြို့တော်ခမ်းမရှိခမ်းနားကိုတက်ရောက်လာတဲ့အမျိုးသမီးဘောလုံးအတင်းကိုနယူးယောက်မန်ဟတန်တောင်ဘက်အစောဆုံးဘက်ထရီပတ်ပန်းချံကနေစပြီးမြို့တော်ခမ်းမအထိ Kingdom of Heroes လို့ခေါ်တဲ့တရားကောင်းတွေကိုဂုံပြုတဲ့လမ်းမကြီးတစ်လျှောက်မှာပရိသတ်ကတောင်းတဖြတ်ဖြတ်ကြိုးစားခဲ့ကြရဲလို့ဘောလုံးတင်းရဲ့အမာခံပရိသတ်တူဖြစ်တဲ့နယူးယောက်မြို့တော်သူမတ်မေဆန်လာဆွန်ညွန့်ကပြောပါတယ်
။သူကမလာခင်ကအစိုးရကြီးကအကုန်လုံးရောက်နေပြီးလမ်းလေးတစ်ဖက်တစ်ချက်တည်းစီမှာလူကြီးကအကုန်လုံးအပြည့်ခလေးလေးတိတ်တိတ်လေးရာစာအီးသရိုဟီရိုလို့ထင်နေသူရဲ့ဆော့ကပ်ဖေးယာဒါစီရွတ်ပြီးတော့ထွက်လာကြတယ်။အများစုကတော့ American Landy ဂိုင်းပြီးတော့USA USA equal to အရာကြီးအကုန်လုံးအော်ဟိုကြိုးပြီးတော့အော်နေကြတယ်သူတို့လာတဲ့အချိန်မှာတော့ပို့အော်ပြီးတော့အကုန်လုံးပြောရှင်ရှင်နဲ့ဟို celebrate လုပ်ကြတာပါဒီအဲ့လမ်းတော့ချောက်မှာရှိရတဲ့အင်းကြီးတွေကနေပြီးတော့လေသူကလို့သူစကူတွေတစ်ချက်ကြိုးတွေတစ်ချက်အလိုမျိုးတွေပေါ့နော်ဖန်ကျဲတဲ့လိုမျိုးပဲသူတို့တွေကအရာကြီးနဲ့ကြိုးဆိုတယ်ဟိုတိုက်အင်းကြီးတွေကနေတစ်ချက်တဲ့အတွက်လေထဲမှာလွှဲရမ်းလာပါတယ်လမ်းတော့ချောက်ရမ်းလာတယ
်ဘာဖြစ်လို့ဒီနီးရောမျိုးသူမျိုးသားတွေကလက်ကကိုတန်းတူပေးဖို့လို့ဘာဖြစ်လို့တောင်းဆိုကြတာလဲ
မီဂန်ရပီနိုကနေစတာပါ။သူကစပြီးအဲ့ဒီဟောင်တောင်းဆိုခဲ့တယ်။ဘာလို့လဲဆိုတော့သူတို့မျိုးသမီးဘောလုံးသမားတွေရဲ့ average ရတဲ့ပတ်စံကယောက်ျားလေးဘောလုံးသမားတွေရတဲ့ပတ်စံရဲ့ 10% လောက်ပဲရှိပါတယ်။တကယ်တမ်းမှာသူတို့တွေကပို့ပြီးတော့ဒီနိုင်ငံရဲ့ဂုဏ်ကိုပိုဆောင်နေ champion ဖလားတွေကိုယူပေးနိုင်နေသူတို့အဲ့လိုလုပ်ပေးနိုင်တဲ့အချိန်မှာဒီအမျိုးသားဘောလုံးအသင်းအဖွဲ့ကကမ္ဘာအဆင့်မှီဖို့တောင်းမှာပဲသူတို့ကမနေစိုးစားနေရတာသူတို့ World Cup ပြိုင်ပွဲတွေတောင်းနေတိုင်းမပါနိုင်ပါဘူး။ဒီယောက်ျားလေးတွေလည်းစူးစမ်းရတယ်မိန်းကလေးတွေလည်းစူးစမ်းမိန်းမဆိုပြီးတော့မိန်းကလေးတွေကိုနှိမ်ပြီးတော့အဲ့လိုမျိုးရှော့ပေးတဲ့ဆိုရဟာကိုလက်မခံထားတော့တာပါအခုအချိန်မှာအားလုံးကဒန်းတူဆိုတာကိုအကုန်လုံးကဟိုထောက်ခံတဲ့အနေနဲ့ဒီကွဲပေးကိုဝိုင်းအော်ထားတာပါ
ကမ္ဘာဖလားဘောလုံးဘုံလူပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အခု2019မှာစရုပ်ထအချိန်မြောက်အနိုင်ရခဲ့တဲ့အောင်ပွဲရအမေရိကန်အမျိုးသမီးဘောလုံးအသင်းကိုနိုင်ငံကနေဂုဏ်ယူကြောင်းသမ္မတဒေါ်နယ်ထရမ့်ကချီးကျူးပြောကြားခဲ့ပြီး အင်ဂျီရောကိုဖိတ်ကြမ်းတဲ့အစီအစဉ်ကိုတော့အလေးနဲ့စဉ်းစားနေတယ်လို့ပြောပါတယ်။သမရထရမ်အဆူရကိုဝေဖန်နေတဲ့အသင်းကောင်းဆောင်ရက်ပီနိုကတော့ဒီအင်ဂျီရောကိုဖိတ်ကြားခြင်းသူ့အနေနဲ့သွားမှာမဟုတ်ဘူးလို့ပြန်ပြောရင်းကျင်းပါနေတဲ့ကပြောကြားခဲ့တာပါ။